ဒီကဘာလုံးမှာကိုဗစ်ကယောဂပိုကူးဆက်ခံသူစုစုပေါင်း224တက်သမ3တန်းရှိပြီးတော့ယောဂပိုးကြောင့်တည်ဆုံးတဲ့ရည်တွက်ဟာ4တက်သမ6တန်းရှိသွားပြီလို့ John Hopkins Coronavirus ယောဂပိုးဆိုင်ရာဌာနကအခုတနင်္လာနေ့မနေ့ဆောပိုင်းမှာထုတ်ပြန်ပါတယ်။ဒါပြင်ဒီကဘာလုံးမှာကိုဗစ်ယောဂပိုးကာကွယ်ဆေး5တက်သမ9တန်းထိုးနှံပေးခဲ့ပြီလို့လည်းဖော်ပြပါတယ်။အသက်12နှစ်ကနေပြီးတော့15နှစ်အရွယ်ထိကလီနီတွေကိုကာကွယ်ဆေးထိုးနှံပေးဖို့အစီအစဉ်တရက်ကိုဗြိတိန်နိုင်ငံအနေနဲ့အခုသတင်းပတ်တွေမှာကြီးညာမယ်ဆိုပြီးတော့မျှော်လင့်ရပါတယ်။ဂျပန်နိုင်ငံမှာတော့လူကြီးရဲ့90ရာခိုင်နှုန်းကျော်ကိုကာကွယ်ဆေးထိုးနှံပေးခဲ့ပြီလို့ဂျပန်စုရကပြောပါတယ်။အခုစက်တင်ဘာလကုန်ကျရင်တော့ကာကွယ်ဆေးထိုးပြီးတဲ့ပမာဏက60ရာခိုင်နှုန်းအထိဖြစ်လာနိုင်တယ်လို့မျှော်မှန်းထားတဲ့ကြောင်းဂျပန်စီးပွားရေးဝန်ကြီးယာစီတိုရှိနီရှိမူရာကရုပ်သံအင်တာဗျူးတစ်ခုမှာပြောပါတယ်။မြန်မာနိုင်ငံမှာလည်းနိုင်ငံရေးတင်းမာမှုတွေကြောင့်ပါပဲ COVID-19 တတိယကိုင်းကိုရင်ဆိုင်တိုက်နေရပါတယ်။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့စီးမားဆိုရင်တော့မြန်မာနိုင်ငံမှာကိုဗစ်ရောဂါပိုကူးစက်ခံသူ4သိန်းကျော်ရှိပြီးတော့သေဆုံးသူက16,000ကျော်ရှိတယ်လို့ဆိုပါတယ်။ဒါနဲ့လည်းဒီအရွေးတွက်ထက်ပိုပြီးတော့များနိုင်တယ်ဆိုပြီးတော့ကျန်းမာရေးတာဝန်ရှိသူတွေကခန့်မှန်းကြပါတယ်။မြန်မာအင်းကြီးအိန္ဒိယနိုင်ငံကမီဇိုရမ်ပြည်နယ်မှာတော့အခုတနင်္လာနေ့တရက်ထဲမှာလည်းကိုဗစ်ကူးစက်ခံသူ1089ရှိတာမို့လို့ကျစ်စစ်ကောင်အဲ့ဒီပြည်နယ်မှာရောဂါကူးစက်ခံသူက9,000ကျော်သွားပြီလို့ The Times of India ကရေးပါတယ်။ John Hopkins စစ်တပ်သူရဲ့ကိန်းဒဏ္ဍာရီဆိုရင်တော့အိန္ဒိယတနင်္ဂနွေလို့မှာကိုဗစ်ကူးစက်သူက33.2%ရှိပြီးတော့သေဆုံးသူကတော့4,400ကျော်ရှိပါတယ်ခင်ဗျာ။